ပฏิပဒံวิวัทนาအမတ်တရားများကိုအမြတ်ထား၍မပြတ်မလတ်ကြိုးစားရှုမှပွားများအထုံနေကြသောယောဂီအပေါင်းသူတော်ကောင်းတို့တတ္တဝါရီရေလို့လောကကြီးထဲ၌ဖြစ်ပေါ်လာသည့်အခါသင်္ခါရတို့ဤသဘောတရားတို့အရာဘယ်တတ္တဝါရီမှမြဲတာရေလို့မရှိပါဘူးသင်္ခါရတရားမှန်သည်များသည်ဘာတစ်ခုမှမြဲတာရေလို့မရှိဘူးအမြဲတမ်းအမြဲတမ်းပြောင်းလဲပြောင်းလဲပြီးတော့နေပါတယ်လူတွေလည်းပဲပြောင်းလဲပြီးတော့နေကြရှေ့ရှေ့ရှေ့ရှေ့ဘုရားရှင်တွေလက်ထက်တုန်းကရှိနေတဲ့တောင်တွေလည်းပဲမြည်ရဲ့သဘောတရားတွေအရာပြောင်းလဲပြောင်းလဲပြီးတော့နေတယ်တောင်ရဲ့အမည်တွေလည်းပဲအမည်နာမတွေပြောင်းလဲပြီးတော့နေတယ်တောင်တစ်ခုဒီကပင်လင်အမည်နာမအမျိုးမျိုးနာမည်တွေရတောင်တစ်ခုဒီကပင်လင်နာမည်အမျိုးမျိုးတွေရထိုတောင်တွေကလည်းပဲမြေသားတွေကအမြဲတမ်းပင်လင်တိုးတက်တိုးတက်ပြီးတော့မြေသားတွေကပြောင်းလဲနေတဲ့အတွက်တောင်တွေလည်းပဲအမည်နာမတွေအမျိုးမျိုးပြောင်းလဲသွားရတယ်တစ်ချိန်တုန်းကရာဇဂြိုလ်မြို့ရဲ့အနီးမှာရှိနေတဲ့ဝေပုံလဆိုတဲ့ဝေပုံလအမိရတဲ့တောင်ကြီးတစ်ခုရှိအဲ့ဒီတောင်ကြီးဟာမြတ်စွာဘုရားတွေလက်ထက်မှာအသီးသီးအမိနာမတွေအမျိုးမျိုးပြောင်းလဲပြီးတော့အမိနာမအမျိုးမျိုးတွေရခဲ့တယ်။ဘုန်းကြီးတို့ပါဠိတော်မှာပါစီနဝန္တတိဝရဏရောဟိတတနာဝင်ကကောသုပိယနံသူပါတော်တိမဂဒနိသဝေပုံလောတဲ့အဲ့ဒီဝေပုံလအမည်ရှိတဲ့တောင်ကြီးဟာရှေ့ရှေ့တုန်းကကာကုတံမြတ်စွာဘုရားလက်ထက်တုန်းကဘာအမည်ရသလဲဆိုတော့ပါစိဏဝန္တအမည်ရတယ်တဲ့ကာကုတံမြတ်စွာဘုရားလက်ထက်မှာဝေပုံလတောင်ကြီးရဲ့အမည်ကပါစိဏဝန္တဘာအမည်ပါတဲ့လဲ
ပါစိဏဝန္တ
ပါဗျာအဲ့ဒီပါစိဏဝန္တအမည်ရတယ်အဲ့ဒီကကုတ္တမြတ်စွာဘုရားလက်ထက်တုန်းကရှိနေတဲ့လူတို့ရဲ့နာမည်ကတိဝရတဲ့လူတို့ရဲ့နာမည်ကပါတယ်လေ
တိဝရ
ပါဘုရားတိဝရအမည်ရတိဝရအမည်ရတဲ့လူတို့ရဲ့နာမည်ကကုတ္တမြတ်စွာဘုရားလက်ထက်တုန်းကလူတို့ရဲ့နာမည်ကတိဝရတဲ့အဲ့ဒီတိဝရအမည်ရတော့လူတို့ရဲ့တက်တန်းကဘယ်လောက်အသက်တန်းရှိသလဲဆိုတော့အဲ့ဒီခေတ်တုန်းကအနှစ်ပေါင်း4000အသက်ရှိတယ်တက်တန်းဘယ်လောက်ရှိတယ်အရာတိဝရလူတွေရဲ့တက်တံပေါ့တိဝရလူတွေရဲ့တက်တံကနှစ်ပေါင်း4000အသက်ရှိတယ်အဲ့ဒီနှစ်ပေါင်း4000အသက်ရှိတဲ့လူတွေဟာကုလတုံးကပါစိဏဝန္တတောင်ကြီးသို့တက်တဲ့အခါမှာ၄ရက်နဲ့တက်၄ရက်နဲ့ရောက်ဆင်းတော့လဲ၄ရက်နဲ့ဆင်းအသက်ဆင်းကို၄ရက်ထဲနဲ့ပြီးတယ်တက်တဲ့အခါလဲ၄ရက်နဲ့ဆင်းတဲ့အခါလဲ၄ရက်နဲ့အသက်ဘယ်နှရက်တက်လဲ၄ရက်န
ဲ
့ဆင်းလဲ၄ရက်ပဲတဲ့တောင်တို့တက်တဲ့အခါမှာ၄ရက်ကုန်သွားတယ်။ဆင်းတဲ့အခါလည်း၄ရက်ကုန်သွားတယ်။အဲ့ဒီကကုတ္တမြတ်စွာဘုရားရဲ့အက္ခတာဝကကြီးဒီဘုရားရှင်နဲ့ဘုရားရှင်နဲ့အက္ခတာဝကအစုံရှိကြ။အဲ့ဒီအက္ခတာဝကကြီးနှစ်ပါးကတော့ဗေမထေလဲဆိုတော့ဝိဒူရမထေနဲ့သင်စီဝမထေတဲ့။အဲ့ဒီကကုတ္တမြတ်စွာလက်ထက်ကပါစိဏဝန္တအမိရတဲ့တောင်အမိရလည်းပဲပျောက်သွားပြီ။ကိုယ်ရွာပြီမရှိတော့ကာကုတ္တမြတ်စွာဘုရားလည်းပဲပရိနိဗ္ဗာန်ပြုခဲ့ပြီကာကုတ္တမြတ်စွာဘုရားလည်းဗာဖြစ်ခဲ့ပရိနိဗ္ဗာန်ပြုခဲ့ပါဘုရားကာကုတ္တမြတ်စွာဘုရားကလူတို့အမိရကြတဲ့တိဝရအမိရတဲ့လူတွေလည်းပဲအားလုံးသိခဲ့ပြီတိဝရအမိရတဲ့လူတွေလည်းဗာဖြစ်ခဲ့ကြ
အားလုံးသ
ိခဲ့ပြီတဲ့အဲဒီကာကုတ္တမြတ်စွာဘုရားလက်ထက်ကတဆင့်တက်လာတဲ့အခါကျတော့ကောနကိုမြတ်စွာဘုရားလက်ထက်ရောက်လာကောင်းနာကိုမြတ်စွာဘုရားလက်ထက်ရောက်လာတဲ့အခါမှာကုလဝေပုံနာအမိရတဲ့တောင်ကြီးဟာဘာအမိရလဲဆိုတော့ဝင်ကကဆိုတဲ့အမိရတယ်တဲ့ဝေပုံနာတောင်အမိမပြောင်းသွားဘူးလား
ပ
ြောင်းသွားပါပါဘုရားဘလို့နာမည်ဆိုတော့ဝင်ကကအမိဘာနာမည်ပါလဲဝင်ကက
ပါဘ
ုရားအဲ့ဒါကကောင်းနာကိုမြတ်စွာဘုရားလက်ထက်ရောက်တော့ဝေပုံနာတောင်အမိမှပြောက်ပြီးတကဝင်ကကနာမည်ဖြစ်သွားကာကုတ္တမြတ်စွာဘုရားလက်ထက်တော်ဟောတော့ပါစိဏဝန္တ
ကာကုတံမြတ်စွာဘုရားလက်ထက်ကပါစိနဝန္တအမိရတဲ့တောင်တော်ကြီးဟာကောနာကုံဖျားလက်ထက်ရောက်တဲ့အခါတော့ဝင်ကကဆိုတဲ့အမိဖြစ်သွားရတယ်တဲ့အဲ့ဒီအခါမှာတော့လူတွေရဲ့နာမည်ကဘာလဲဆိုတော့ရောဟိတတ္တတဲ့လူတွေရဲ့နာမည်ကဘာတော့ရောဟိတတ္တလို့အမည်ရကြတယ်အဲ့ဒီရောဟိတတ္တအမည်ရတဲ့လူတွေရဲ့တက်တန်းကဘလောက်အသက်ရှိလဲဆိုတော့အနှစ်ပေါင်း3000အသက်ရှိတယ်နှစ်ပေါင်းဘလောက်ရှိ3000နှစ်ပေါင်း3000အသက်ရှိကြတဲ့လူတွေဖြစ်ကြရကသူတို့ရဲ့တောင်ဖြစ်တဲ့ဝင်ကကတောင်တို့တက်တဲ့အခါမှာ3ရက်နဲ့တဲ3ရက်နဲ့ဆင်းတယ်ဘယ်နှရက်တဲ့ဘယ်နှရက်ဆင်း3ရက်တဲ့ဆင်းပါဗျာမြေကတဖြည်းဖြည်းနဲ့မြေသားတွေကတိုးတက်တိုးတက်လာတဲ့အခါကျတော့3ရက်နဲ့တက်တာနဲ့ပဲအဲ့ဒီဝင်ကကတောင်ပေါ်သို့ရောက်တယ်ပြန်ဆင်းတဲ့အခါမှာ3ရက်နဲ့ဆင်းရုံနဲ့ဝင်ကတောင်ခြေသို့ရောက်သွားတယ်တဲ့ကောနာကိုမြတ်စွာဘုရားလက်ထက်တော့ဘုရားရှင်ကိုရောင်မြတ်ကြီးရဲ့အဂ္ဂသာဝကနှစ်ပါးကတော့ဘေယောတမထေနဲ့ဥဒရမထေတဲ့အဂတောကနှစ်ပါးအဲဒီဝေရကအမိရတဲ့တောင်လည်းပဲအမိပြောက်သွားပြီကောဝတ္တမဆွာဖျားလည်းပဲပရိနိဗ္ဗာန်ပြုခဲ့ပြီအဲဒီလက်ထက်တုန်းကရောဟိတတအမိရတဲ့လူတွေလည်းပဲအားလုံးတည်ခဲ့ပြီလူတွေလည်းဗာဖြစ်ခဲ့ကြအားလုံးတည်ခဲ့ပါဘုရားအဂတောကကြီးနှစ်ပါးဖြစ်တဲ့ဘေယောတမထေလည်းပဲပြီးတော့ဥဒရမထေတို့လည်းပဲအကုန်လုံးပရိနိဗ္ဗာန်ပြုခဲ့ပြီတဲ့အဂတောကကြီးနှစ်ပါးလည်းရှိသေးလားမရှိတော့လား
မရှိတော့ပါဘူး
မရှိတော့ဘူးတဲ့သင်္ခါရတရားတွေသဘောတရားအရာပြောင်းလဲသွားသလားမပြောင်းလဲသွားပါလား
ပြောင
်
းလဲသွားပါတယ်ခင်ဗျာ
ပြောင်းလဲနေခြင်းဒီမြဲလို့လားမမြဲလို့လား
မမြဲ
တော့ပါဘူးခင်ဗျာအဲ့ဒီဝေပုံနာအမိရတဲ့တောင်ကြီးဒီကတ္တပမြတ်စွာဘုရားလက်ထက်ရောက်လာတဲ့အခါကျတော့ဗာမီရလဲဆိုတော့တုတ်ပိယာဏသူပတ်တော်တည်တဲ့ตุปัตตะอณียะเรบาณียะบาเลย
ต
ุปัตตะอณียะเรตองผิดตวายะกอนะกงพยาละแท้ตวานะวินกะกะอณียะเรตองกัตตะบะนะสวะละแท้ยะรอโทวิปุงละตองจีติบินลิยตุปัตตะอณีตุเปียงเลยะเรเปียงเลยะดะละมะเปียงเลยะละ
เปียงเลยะ
บาเลยครับเปียงเลณีจีติเมยโลละมะเมยโลละမမြဲတဲ့အတွက်ဒါကြောင့်ဝင်ကကတောင်မှသည်တခါသူပတ္တာဖြစ်သွားဖရာတစုတစုလက်ထက်မှာတောင်ရဲ့အမိနာမတွေလည်းပြောင်းလဲသွားတယ်။မိသားတွေကလည်းပဲအမြဲတမ်းပြောင်းလဲပြောင်းလဲပြီးတော့နေတယ်တဲ့။အဲဒီကတ္တဗ္ဗမဆောအလက်ထက်တုန်းကလူတွေရဲ့နာမည်ကတုတ်ပိယာလို့ခေါ်တယ်။လူတွေရဲ့နာမည်ကဘယ်လိုခေါ်?တုတ်ပိယာ
ပါခင်ဗျ
ာ။အဲဒီတုတ်ပိယာလူတို့ရဲ့တက်တန်းကတော့အပြင်ဘလောက်အသက်ရှိလဲဆိုတော့နှစ်ပေါင်း2000အသက်ရှိတယ်။နှစ်ပေါင်းဘလောက်ရှိ?နှစ်ပေါင်း2000အသက်ရှိတာဖြစ်ကြရကသူပတ္တအမိရတဲ့တောင်ပေါ်သို့တက်တဲ့အခါမှာဘလောက်တက်ရတယ်နှစ်ရက်ထဲနဲ့တောင်ပေါ်ရောက်သွားတယ်ဆင်းတဲ့အခါမှာလည်းနှစ်ရက်ထဲနဲ့ဆင်းသွားတယ်တောင်တက်တောင်ဆင်းဘလောက်ကြာပါလဲနှစ်ရက်စီပဲကြာတယ်တဲ့ကတ္တပမဆွာဘုရားကြီးအကတာဝကကြီးနှစ်ပါးကတော့ဖြင့်ဘ ᱹ လဲဆိုတော့တိတ်တမထေနှင့်ဘာရဒွာစမထေဘယ်မထေနဲ့ဘယ်မထေပါလဲတိတ်တမထေနှင့်ဘာရဒွာစမထေပါဗျာအဲ့ဒီတိတ်တမထေတို့လည်းပဲအကုန်လုံးပရိနိဗ္ဗာန်ပြုခဲ့ပြီဘာရဒွာစမထေလည်းပဲပရိနိဗ္ဗာန်ပြုခဲ့ပြီကတ္တဗ္ဗမြတ်စွာဘုရားလည်းပဲပရိနိဗ္ဗာန်ပြုခဲ့ပြီလူတွေလည်းပဲအဲ့ဒီတုန်းကနှစ်ပေါင်း2000အသက်ရှိတဲ့လူတွေလည်းပဲအားလုံးသေခဲ့ပြီလူတွေရောရှိသေးလားမရှိတော့လားမရှိတော့ဘူးအလုံးသင်္ခါရတရားတွေရဲ့မမြဲတဲ့သဘာဝရေဟာပြောင်းလဲနေသလားမပြောင်းလဲနေပါလား
ပြောင်းလဲနေပါတယ်ခင်ဗျာ
ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ဖြစ်တဲ့ကောရမဘုရားလက်ထက်ရောက်လာတဲ့အခါယခုခါကျတော့ထိုးဝေပုံလတောင်ကြီးဒီပင်လင်ပြန်လဲပြီးတကားလာဝေပုံလပဲအမိရတယ်တဲ့ဝေပုံလတောင်ကြီးဒီဘာအမိပြန်ရပါလဲဝေပုံလအမိပဲပြန်ရတယ်ဘုန်းကြီးတို့ဘုရားလက်ထက်မှာလူတွေရဲ့နာမည်ကတော့ဖြင့်ပါလဲဆိုတော့မာကတာတဲ့အာနာမေပါလိမာကတာအမိရတဲ့လူတွေရဲ့တက်တန်းကဘလောက်အသက်ရှိလဲဆိုတော့မရှိတော့ဘူးတဲ့မာကတာနာဘိကဝေမနုဿာနာအပ္ပမာကတာနာဘိကဝေမနုဿာနာအာယုပမာဏအပ္ပကံပရိဒ္ဒံလဟုကံတဲ့မဂရအမိရတဲ့လူတွေရဲ့တက်တန်းကြတော့အလွန်တက်နေပါပြီ အာယုပမာဏအသက်အတိုင်းရှိသည့်အပကံအလွန်တရာမှနည်းလာပါれပရိဒံတို့လဲတို့လာပါれလဟုကံဒီမနေ့တွေ့နေပဲညနေကျရင်ပျောက်သွားရတယ်ညနေတွေ့မယ်လို့မနေ့ကျလို့ရှိရင်ပျောက်သွားရတဲ့အတွေ့အလွန်လဲပဲလှိမြန်တယ်လှိမြန်သလားမလှိမြန်ပါလားအသက်တန်းတွေကမရှိတော့ဘူးအလွန်လှိမြန်နေတယ်ညနေတွေ့မယ်ညနေကျရင်ပျောက်ညနေတွေ့မယ်မနေ့ကျလို့ရှိရင်ပျောက်ရတယ်ယောစီရံစီဝတိသောဝဒတတံအပံဝဘိယောယောကျင်ပုဂ္ဂိုလ်သည်စီရံကြာမည်စွာစီဝတိအသက်ရှင်ပါ၏သောကတုကတုကြာမည်စွာအသက်ရှင်နိုင်တဲ့ပုဂ္ဂိုလ်သည်လည်းပဲဝဒတတံဝါနှစ်ပေါင်းတရာသည်ဖြင့်ဖြစ်စေအပံဝဘိယောတရားထက်အနည်းငယ်အလွန်ဖြစ်စေအသက်ရှင်နိုင်ပါတော့၏ဘုန်းကြီးတို့မဂရလူမျိုးတွေဟာအသက်တန်းအများဆုံးရှည်မှနှစ်တရာတချို့ချို့ပုဂ္ဂိုလ်ပါရမီထူးတဲ့ခါကျတော့အနည်းငယ်မျှနှစ်တရာလွန်သွားပါတယ်တဲ့တက်တန်းများဆုံးရှိမှနှစ်ပေါင်းတရာသာနှစ်ပေါင်းတက်တန်းဘယ်လောက်ရှိမှလဲလေနှစ်ပေါင်းတရာပဲပါရမီထူးမှသာလင်ဘိယောအပံဝါတဲ့နည်းနည်းအသက်တရာတန်းနဲ့နည်းနည်းလေးတရာပူသွားပါတယ်တဲ့အဲဒီပုဂ္ဂိုလ်မျိုးဒီအသက်တန်းတိုတဲ့ပုဂ္ဂိုလ်တွေဟာကုလားတော့ဝေပုံနအမိရတဲ့တောင်ကြီးတို့တက်တဲ့ဆင်းတဲ့အခါမှာဘလောက်မြန်တယ်လဲဆိုတော့မြေသားတွေကလည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့တိုးတက်တိုးတက်လာတဲ့အတွေ့မာကဒအမိရတဲ့လူတွေဟာတောင်ဆင်းတောင်တက်ကဘလောက်လှိမြန်တယ်လဲဆိုတော့မူဟုတ်တေနအာရောဟန္တိတခဏလေးနဲ့တောင်ပေါ်ရောက်သွားတယ်တခဏလေးနဲ့ဘယ်ပေါ်သို့ရောက်သွားမောတေနအရဟံဒီဆင်းတဲ့အခါမှာလည်းတခဏလေးနဲ့တောင်ချီပြန်ရောက်လာတယ်။တရက်တောင်မကြတော့ဘူး။တရက်ကြာသလားမကြလား။တရက်မကြတော့ပါ။တရက်တောင်မကြတော့ဘူးတဲ့။မြေကလည်းပဲတဖြည်းဖြည်းနဲ့မြေသားတွေကတိုးတက်လာတဲ့အတွက်တားကြောင့်တောင်မြေနဲ့တောင်ချီနဲ့ဟာတဆက်တည်းလိုဖြည့်ပြီးတော့မြေပြန့်တဘောဖြစ်သွားသည့်အတွက်ခဏလေးနဲ့တောင်ပေါ်ရောက်ခဏလေးနဲ့တောင်ချီရင်းဆင်းလာရတယ်။ဆင်းခွင့်ရတယ်ဆင်းနိုင်တော့တယ်တဲ့။ဘုန်းကြီးတို့ဘုရားလက်ထက်ကြတော့တာဝကကြီးနှစ်ပါးကအလုံးသိပြီးသားရှင်သာရိပုတ္တရနဲ့ရှင်မောဂ္ဂလံဘုရုနဲ့ဘုရုအဲ့ဒီအကတာဝကကြီးနှစ်ပါးတို့လည်းပဲပရိနိဗ္ဗာန်ဆံခဲ့ရတာပဲမရှိတော့ဘူးအခုချိန်မှာတော့ဒါကြောင့်မြတ်စွာဘုရားကငါဘုရားသည်လည်းပဲပရိနိဗ္ဗာန်ပြည့်ရတော့မယ်ဝေဘုံနတောင်ဤအမည်သည်လည်းပဲပျောက်ကွယ်ရတော့မယ်လူတို့ရဲ့လူတို့ဒီလည်းပဲအကုန်လုံးသိရတော့မယ်ငါဘုရားလည်းပြိဋိဘံပြည့်ရတော့မယ်လို့အမိန့်ရှိလိုက်တယ်။ဒါကြောင့်မလို့သင်္ခါရတရားတွေမှန်တယ်များဟာမြဲသလားမမြဲပါလား။မမြဲပါဘူး။အနိစ္စဝရသင်္ခါရဥပါဒဝေယဓမ္မိနောဩပိစိတ်တဝါနိရောဇန္တိတေသံဥပါဒမောဒုက္ခောသင်္ခါရတရားမှန်တယ်များဒီမမြဲတဲ့သဘောရှိပါပေ၏။ထိုမြဲတဲ့သဘောတရားရှိနေတဲ့သင်္ခါရတရားမှန်တယ်များတို့ဟာဖြစ်လာလို့ရှိရင်ပြည့်စည်ရတယ်ဖြစ်လာရင်ဘာဖြစ်ရမလဲ။ဩဝါဒဝေယဓမ္မိနောဖြည့်ချင်းပြည့်ချင်းတာလေသဘောတရားရှိနေပါပေတော့ဤဩဝိစိတောဖြစ်လာခဲ့ပါပြီးတော့ဤတဲ့ဤတို့ဇန္တိပြည့်စည်သွားရပါပေတော့ဤဖြစ်လာလို့ရှိရင်တတ္တဝါတိုင်းတတ္တဝါတိုင်းအကုန်လုံးပြောင်းလဲပြောင်းလဲပြီးတကားလာပြည့်စည်သွားရပါတယ်အဲ့တော့သင်္ခါရတရားတွေလုံးဝဖြစ်ခွင့်မရှိတဲ့မဖြစ်တဲ့အရာဖြစ်သည့်နိဗ္ဗာန်တည်တာလေငြိမ်းအေးမှုတွေရမှာလားမရမှာလားဒါကြောင့်တေတံဝုပတမောတုခောတဲ့တေတံထိုသင်္ခါရတရားတို့ရဲ့ဝုပတမောငြိမ်းအေးရာဖြစ်သောချုပ်ငြိမ်းရာဖြစ်သောအရက်ဖြစ်သည့်နိဗ္ဗာန်သည်သာသူခောအလွန်တရာမှချမ်းသာပါれတဲ့နိဗ္ဗာန်မှမရသေးတဲ့မြတ်တတဝါတွေဘလို့မှမချမ်းသာသေးဘူးဒါကြောင့်နိဗ္ဗာန်ရဖို့အတွက်သင်္ခါရတရားတွေအပေါ်၌ငြိမ်းမှုတွေဖြစ်လောင်လွတ်မြောက်မှုတွေဖြစ်လောင်တမ်းမတ်မှုတွေကိမှုတွေဖြစ်လောင်ကြိုးစားပြီးတကားလားအထုတ်သင့်သလားအမထုတ်သင့်ပါလားဒါကြောင့်အေဝံအနိစ္စဘိက္ခုဝေသင်္ခါရာသင်္ခါရတရားမှန်တယ်မြအနိစ္စမမြဲတဲ့တရားတွေအတုဝါခိုင်မာတဲ့တခုမှမရှိတဲ့တရားတွေအနတ္တာတိကဘာမှအနှစ်သာရတရားဝယ်မရှိတဲ့တရားတွေဖြစ်သည့်အတွေ့အလုံးစုံသောသင်္ခါရတရားတွေပေါ်၌မိမိတို့တွေဖြင့်ငြိမ်းငြိမ်းမှုတွေဖြစ်အောင်တမ်းမတ်မှုတွေကင်းအောင်လွတ်မြောက်မှုတွေရှိအောင်ကြိုးစားပြီးတကားလာသတိပဋ္ဌာန်တရားတွေကိုပွားများအားထုတ်ဖို့လိုအပ်ပေမယ်တဲ့လိုအပ်သလားမလိုအပ်လားဒါကြောင့်အာကိုရာတခုနေရာဖြင့်ရှားကြံဓမ္မသားလေအာလုံးသောသင်္ခါရတရားတွေရဲ့မမြဲဘူးဆိုတာကိုကိုယ်ကိုယ်တိုင်သိသွားနိုင်ကြမှာဖြစ်ပါသည်။တို့အတွက်ကြောင့်ယနေ့ယခုခါ၌ဘာမှမမြဲဘူးဆိုတဲ့တရားဒေသနာတော်ကိုအကျဉ်းချုပ်အားဖြင့်ဟောနာကြည်ညိုမှတ်သားခဲ့ရတဲ့ဖြင့်တို့တရားဒေသနာတော်အတိုင်း လိုက်နာကျင်သောပွားများအထုံနိုင်ကြ၏မိတို့တည်းလိုရှိအတောင်းတာအနှစ်တရားများတို့ကပန်းစင်အပ်သောမတရားဖို့တရားနိဗ္ဗာန်တရားတော်များကိုလွယ်ကူသောအကျင့်ဖြင့်လင်းမြန်စွာဆက်ရောက်၍နိဗ္ဗာန်တိုင်အောင်ပင်အတိအတိကိုစီကိုငှမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း
သတိပ္ပတံဝိပဒနာအမှတ်တရားများမပြတ်မလတ်ကြိုးစားရှုမှပွားများအထုံနေကြသည့်ယောဂီအပေါင်းသူတော်ကောင်းတို့လောကကြီးမှာရှိရှိသမျှသောအကျိုးတရားတို့သည်ကအကြောင်းတရားနှင့်ကင်း၍မဖြစ်နိုင်ပါဘူးအကြောင်းတရားရှိမှသာလျှင်အကျိုးတရားတွေကရရှိလာကြစမြဲဖြစ်ကြပါတယ်ဒါလိုပဲနေထွက်လာပြီဆိုတာကရှေးဦးစွာနေမထွက်ခင်မှာပေါ်လာတဲ့အယောင်တစ်ခုရှိနေမထွက်ခင်မှာပေါ်လာတဲ့အယောင်ကိုအာယုံတက်တယ်လို့ခေါ်ပါတယ်အာယုံတက်ခြင်းလို့ပြောပါတယ်နေကိုအာယုံတက်တယ်လို့ခေါ်ပါတယ်အာယုံတက်ခြင်းလို့ပြောပါတယ်နေမထွက်မီအာယုံတက်ပါတယ်နေမထွက်မီပါတက်ပါတယ်လေနေမထွက်မီမှာအာယုံတက်တယ်အရိအာယုန်တက်ခြင်းသည်နေထွက်ခြင်းရဲ့ရှေ့သွားပုပ္ပနမိတ်လို့ခေါ်ရပါတယ်ရှေ့သွားပုပ္ပနမိတ်ဖြစ်ပါတယ်ဒါလိုပဲနေထွက်ခြင်းရဲ့ပုပ္ပနမိတ်ဖြစ်တဲ့ကဲ့သို့အာယုန်တက်ခြင်းသည်နေထွက်ခြင်းရှေ့သွားပုပ္ပနမိတ်ဖြစ်တဲ့ကဲ့သို့အပမအပမာဒခေါ်တဲ့တရားနှင့်ပြည့်စုံခြင်းသည်လည်းပဲအရိယမေတ္တရာဖြစ်ဖို့အတွက်ရှိသွားပုပ္ပနိမိတ်ပါပဲပြီးတော့ယောနိတမနတိကာရတရားတွေနဲ့ပြည့်စုံခြင်းတည်လည်းပဲအရိယာမေတ္တရားတွေဖြစ်ပေါ်ဖို့အတွက်ရှိသွားပုပ္ပနိမိတ်ပဲဖြစ်ပါတယ်အဲဒီတော့အရိယာမေတ္တရားတွေဖြစ်ပေါ်ဖို့အတွက်ရှိသွားပုပ္ပနိမိတ်ဖြစ်တဲ့အကြောင်းရင်းတရားကနှစ်မျိုးပေါ့အမရတရားနဲ့ပြည့်စုံရမယ်ပြီးတော့ယောနိတမနတိကာရတရားနဲ့ပြည့်စုံရမယ်အပမာဒတရားဆိုတာကတတိတရားပါပဲအမတ်တရားပါပဲပေါ်ရပေါ်ရအရှုခံအာယုန်တွေပေါ်၌မမေ့တဲ့အမတ်တရားရှိနေပြီဆိုလို့ရှိရင်ဖြင့်ထိုပုဂ္ဂိုလ်သည်အပမာဒတရားနဲ့ပြည့်စုံနေတယ်ဘာတရားနဲ့ပြည့်စုံနေတယ်အမရတရားနှင့်ပြည့်စုံနေပြီဆိုလို့ရှိရင်ဖြင့်အရိယာမေတ္တရားတွေဖြစ်ပေါ်ဖို့အတွက်ရှေ့သွားပုပ္ပနိမိတ်ဖြစ်နေပါပြီ။အရိယာမေတ္တရားဖြစ်ပေါ်ဖို့အတွက်ရှေ့သွားပုပ္ပနိမိတ်ဖြစ်ဖို့အမရတရားတွေဆိုတဲ့အကြောင်းတရားတွေနှင့်ပြည့်စုံဖို့လိုသလားမလိုလား။
လို
အပ်ပါရဲ့။အကြောင်းရှိမှအကျိုးတရားဖြစ်သည်အရိယာမေတ္တရားတွေဖြစ်လာမှာဖြစ်တယ်။အကျိုးတရားဖြစ်တဲ့အရိယာမေတ္တရားတွေဖြစ်ပေါ်နိုင်ဖို့ကလည်းပဲအကြောင်းတရားနဲ့မကင်းပါဘူးအမရတရားမှမပြည့်စုံသေးဘူးဆိုလို့ရှိရင်အကျိုးတရားရလအဖြစ်အရိယာမေတ္တရားတွေဖြစ်ပေါ်ဖို့မရပါဘူးဖြစ်နိုင်ဖို့မရှိပါဘူးအဲဒီတော့အရိယာမေဆိုတဲ့အကျိုးတရားဖြစ်ဖို့ဆိုတာကအပမရတရားမိမိတန်တာမှပြည့်စုံအောင်ဖြစ်ပွားရမယ်ပေါ်ရပေါ်ရအရှိကံအောင်ဒီပေါ်၌မပြတ်မလတတိကပြီးတော့ရှုမှတ်နိုင်ခြင်းသည်အပမာဒတရားနှင့်ပြည့်စုံနေတယ်လို့ပြောရမှာပေါ်ရပေါ်ရအရှိကံအောင်ဒီမိုက်တတိကလက်နေမယ်တတိတွေကွက်နေမယ်တတိတွေကြားနေမယ်တတိတွေပြောင်းနေမယ်ဆိုရင်တော့ဖြင့်အပမာဒတရားနှင့်မပြည့်စုံသေးဘူးတဲ့ပေါ်ရပေါ်ရဆိုတာကသွားနေတဲ့အခါမှာဖြစ်စီရက်နေတဲ့အခါမှာဖြစ်စီထိုင်နေတဲ့အခါမှာဖြစ်စေတုံလုံးလဲနေတဲ့အခါအိပ်နေတဲ့အခါမှာဖြစ်စေလျောင်းထိုင်ရက်သွားဣရိယာပုတ်၄ပါးတို့၌အပမာဒတရားတွေရှိနေရမှာတတိကနေရမယ်ပေါ်တိုင်းပေါ်တိုင်းတော့အရှုခံပေါ်၌တတိကနေပြီဆိုလို့ရှိရင်ထိုပုဂ္ဂိုလ်သည်အပမာဒတရားနှင့်ပြည့်စုံနေတယ်ဘာတရားနှင့်ပြည့်စုံနေတဲ့ဒါကြောင့်ဣရိယာပုတ်၄ပါးတို့၌လျောင်းထံရသောဣရိယာပုတ်၄ပါးတို့၌အပမာဒတရားနှင့်ပြည့်စုံနေသည်မျှအကြောင်းတရားတွေနှင့်ပြည့်စုံနေသည်မျှကာလပတ်လုံးအဲ့ဒီပုဂ္ဂိုလ်သည်အကျိုးတရားဖြစ်တဲ့
အရိယာမေတ္တရာကိုရဖို့အတွက်ရှေ့သွားပုဗ္ဗနာမိတ်ပြည်နေပြီပုဗ္ဗနာမိတ်နဲ့ပြည်စုံနေပြီတဲ့အရိယာမေတ္တရာရဖို့အတွက်မခဲရင်တော့ဘူးလို့ဒီလိုပြောလို့ပြီးတော့ယောနိတမန္တတိကာရာအသင့်တင်နှလုံးသွင်းကောင်းမှုရှိရမယ်ကောင်းတဲ့အာယုန်တွေနဲ့တွေ့ကြုံခြင်းသည်ရှေ့ရှေ့ဘဝကကောင်းတဲ့ကံတွေပြုခဲ့တဲ့အတွက်ကြောင့်ကောင်းတဲ့အိဋ္ဌာယုန်တွေနဲ့တွေ့ရတာပဲမကောင်းတဲ့အနိဋ္ဌာယုန်တွေနဲ့တွေ့ကြုံခြင်းသည်ရှေ့ရှေ့ဘဝကမိမိသည်မကောင်းတဲ့အကြောင်းတရားတွေနဲ့ပြုလုပ်ခဲ့တဲ့အတွက်မကောင်းတဲ့အကြောင်းတရားတွေရှိခဲ့တဲ့အတွက်ကြောင့်ယခုဘဝ၌လည်းပဲမကောင်းတဲ့အနိဋ္ဌာယုန်တွေနဲ့တွေ့ရတာပဲလို့ယောနိတမတတိကာရာအသင့်အတင့်ကောင်းသောနှလုံးသွင်းမှုရှိရမယ်တဲ့အဲ့ဒီကောင်းသောနှလုံးသွင်းမှုခေါ်တဲ့ယောနိတမတတိကာရာတရားနဲ့ပြည့်စုံခြင်းသည်လည်းပဲယောနိတမတတိကာရာခေါ်တဲ့အကြောင်းတရားနဲ့ပြည့်စုံခြင်းသည်လည်းပဲအကျိုးတရားဖြစ်တဲ့အရိယာမေတ္တရားတွေရဖို့အတွက်အခြေခံအကြောင်းကောင်းပဲဒါကြောင့်အကျိုးတရားဖြစ်သည့်အရိယာမေတ္တရားဖြစ်နိုင်ဖို့လည်းပဲယောနိတမတတိကာရာနှလုံးသွင်းကောင်းလေးရှိရနှလုံးသွင်းကောင်းမှမရှိဘူးဆိုရင်လည်းပဲအကျိုးတရားဖြစ်နိုင်တဲ့အရိယာမေတ္တရားတွေရဖို့အတွက်မလွယ်ကူဘူးတဲ့အဲဒီတော့ဒီနေရာမှာတူတူချင်းချင်းလူရင်းပြောတော့အဘာရတရားနဲ့ပြည်စုံနေလို့ရှိရင်ထိုပုဂ္ဂိုလ်ဒီယောနိကမနတိကာရတရားလည်းပဲပြည်စုံပြီးသားဖြစ်သွားပါတယ်ယောနိကမနတိကာတရားနဲ့ပြည်စုံနေလို့ရှိရင်လည်းအဘာရတရားကိုလက်ကင်ထားနိုင်ပြီးသားဖြစ်သွားပါတယ်အဘာရတရားခေါ်တဲ့တတိပဋ္ဌာန်တရားဝိပဿနာတရားကိုရှုမှတ်ပွားများအားထုတ်နေလို့ရှိရင်ဖြင့်သီလတရားတွေလည်းပဲအလိုလိုလုံးကြုံပြီးသားဖြစ်သွားပါတယ်။တမာရီတရားတွေလည်းအလိုလိုတိုးပွားပြီးသားဖြစ်သွားပါတယ်။ပညာတရားတွေလည်းအလိုလိုဖြစ်ပေါ်လာဖို့ဖြစ်ပါတော့တယ်။ပညာတရားတွေဖြစ်ပေါ်လာဖို့ဆိုတာကလည်းအခြေခံအကျဆုံးဖြစ်တဲ့သီလတရားကိုပြည့်စုံလုံးကြုံထိန်တိလာပြည့်စုံမှသာလျှင်တမာတိကပြည့်စုံလာတော့မှတမာတိပြည့်စုံလာသည်နှင့်အမျှပညာတရားတွေလည်းဖြစ်လာဖို့ရှိတော်တယ်တဲ့အဲဒါတိလာတမာတိပညာသိက္ခာ300အကြီးမြတ်တရားတွေဖြစ်ပေါ်လာပြီဆိုလို့ရှိရင်ဖြင့်ထိုထိုပုဂ္ဂိုလ်တို့ရဲ့တန်တာမှာထိုတိလာတမာတိပညာတရားတွေရဲ့တတ္တိတွေတကောတွေကိုကိုယ်တိုင်ကိုယ်ကျတွေ့သိကရရှိကြမှာဖြစ်တယ်တိလာတရားတွေရဲ့တကောတတ္တိသမာဓိတရားတွေရဲ့တကူတတိပညာတရားတွေရဲ့တကူတတိကိုကိုယ်တိုင်ကိုယ်ကြာပြည့်တိကံရရှိသွားကြမှာပဲတဲ့အဲဒီသီလသမာဓိပညာခေါ်တဲ့တရားတို့ဤတတိတကူတွေကဘာတွေလဲဆိုတော့သီလေနအပါယသမတေကမဥပါယသောပကတိတော်ဟောတိလို့အထကရာဆရာကြီးများကညွှန်ပြထားတယ်သီလေနသီလတရားဖြင့်အပါယသမတေကမနုပါယသောငရေတရိစ္ဆန်ပိဋ္ဌံအတုရကေခေါ်တဲ့အပေ၄ပါးကိုလွန်မြောက်နိုင်ခြင်း၏အကြောင်းကိုပက္ခတိတော်ဟောသည့်ကောင်းစွာပြအပ်ပါ၏တဲ့တိလတရားကိုပြည့်စုံအောင်လုံးကျော်အောင်ထိမ့်သိမ့်ဆောက်ရှောက်နိုင်ပြီဆိုလို့ရှိရင်ဖြင့်ထိုပုဂ္ဂိုလ်တည်းဟာအပေ၄ပါးကိုလွန်မြောက်သွားနိုင်တယ်အပေ၄ပါးရောက်ဖို့မရှိတော့ဘူးတဲ့သီလတရားကိုပြည့်စုံယုံနဲ့ပင်အပေ၄ပါးရောက်ဖို့မရှိဘူးသီလတရားကိုပြည့်စုံယုံနဲ့ပဲရောက်ဖို့မရှိတဲ့တည်းလေအပေ၄ပါးကိုရောက်ဖို့မရှိတော့ပါဘူးသီလပြည့်စုံတဲ့ပုဂ္ဂိုလ်စီအပေမကြနိုင်တော့ဘူးတခါတည်းညွန့်ပြတာလေသီလမှပြည့်စုံဘူးဆိုရင်တော့ဒါအပေတကားကဖွင့်ထားတယ်လို့ပြောင်းပြန်စမ်းကျင်ပဲသိရမှာဖြစ်ပါတယ်ဒါတော့သီလတရားတွေပြည့်စုံပြီဆိုသီလရဲ့တကောတတ္တိကိုကိုယ်တိုင်ကိုယ်ကျရရသွားကြတယ်အပယ်လေးပါးတို့မရောက်ချင်းအကျိုးတရားတကုတ္တတိတိရသွားနိုင်သလားမရနိုင်ပါလားအဲဆောက်ရှောက်နိုင်ပြီဆိုလို့ရှိရင်သူရဲ့တတိတကုကဘာတွေတွေ့ရလဲဆိုတော့တမာတိနာကာမဓာတုတမတေကမနုပါယသောပကတိတောဟောတိတဲ့တမာတိတရားဖြင့်ကာမဓာတ်တွေကိုလွန်မြောက်ကာမဓာတ်တွေကိုလွန်မြောက်ခြင်းအကြောင်းကိုပြထားသည်ဖြစ်ရကားသမာဓိပြည့်စုံတဲ့ပုဂ္ဂိုလ်သည်ကာမတုဂတိခုနှစ်ပုံကိုလွန်မြောက်သွားတယ်။ကာမတုဂတိခုနှစ်ပုံကိုလွန်မြောက်သွားတော့ဘာအကျိုးတရားတွေဆက်ရသလဲဆိုတော့ဇံရဲ့အကျိုးတရားဖြစ်တဲ့ဗြဟ္မဘုံတို့ရောက်နိုင်ခြင်းဆိုတဲ့တတ္တိတကိုယ်တွေကိုတွေ့ရတယ်ရရတယ်ရရှိနိုင်တယ်။ တမာရီဖြစ်ပြီးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဒီစံတရားတွေမပြတ်ပဲနဲ့စွတူစေကြ၍တည်ဆုံးခဲ့တော့ပြမပြည်သို့ရောက်ရတယ်ပယ်ပြည်သို့ရောက်ရတယ်အဲကြောင့်တမာရီဖြစ်အောင်ကျင့်သုံးနိုင်ပြီဆိုရင်တော့သူသူရဲ့တန်တာမှာစံတရားတွေဖြစ်ပေါ်လာမှာပဲအဲ့ဒီစံတရားတွေမပြည့်စည်ပဲနဲ့တည်ဆုံးသွားမယ်ဆိုရင်တော့ဒါပြမပြည်သို့ရောက်နိုင်ခြင်းဆိုတဲ့အကျိုးတတ္တိတကူတွေသူရမယ်ပေါ့ဝိပဿနာဘာဝနာတရားတွေကိုပွားများအထုတ်တဲ့နေရာမှာသုဒ္ဓဝိပဿနာယာနိကတန်တန်ဝိပဿနာတက်တက်ကလေးနီးဖြင့်အထုတ်နေတဲ့ယောဂီပုဂ္ဂိုလ်တွေမှာတော့ဖြင့်ဒီသမာဓိကိုအထူးတလဲနေရာဖြင့်ထူထောင်နေเสียမလို့တော့ဘူးဝိပဿနာပညာဖြစ်ပွားအောင်အထုတ်နေရင်ပင်လေသမာဓိတရားတွေဖြစ်လာတော့တယ်အဲ့ဒီသမာဓိတွေဖြစ်တည်နေအမြဝိပဿနာပညာကလည်းပဲတခါတည်းဖြစ်သွားတော့တာတမာရီဖြစ်လာတော့စိတ်ကတည်ကြည်မှုတွေရလာသည်ဖြစ်ရကထိုပုဂ္ဂိုလ်ရဲ့တဏ္ဍာမှာအမှန်တရားတွေကိုတွေ့လာတယ်အမှန်တရားတွေကိုမြင်လာတယ်အမှန်ကိုမြင်မှတာလင်ဝိပဿနာပညာဖြစ်တယ်အမှန်ကိုမြင်မှတာလင်ဘာပညာဖြစ်မှာတဲ့လဲအဲ့ဒီဝိပဿနာပညာတွေကဘာအကျိုးတရားဘာတကောတတိတွေရနိုင်တယ်လဲဆိုတော့ပညာယသဗ္ဗဘာဝတမတေကမနုပါယသောပကတိတော်ဟောတိလို့ပဋ္ဌကရာဆရာကြီးများကညွှန်ပြကြပညာယပညာတရားဖြင့်ပညာယဝိပဿနာပညာဖြင့်သဗ္ဗဘာဝတမတေကမနုပါယသောအလုံးစုံသောကာမဘဝရူပဘဝအရူပဘဝဘဝကြီးသုံးပါးကိုလွန်မြောက်နိုင်ခြင်းအကြောင်းတွေကိုပကတိတော်ဟောဒီကောင်းစွာပြပါပြီတော့ဤတဲ့ဝိပဿနာပညာတွေဖြစ်ပေါ်အောင်ကြိုးစားပြီးတော့အာထုတ်နေတဲ့ဝိပဿနာပညာတရားဟာတဲ့ကာမဘဝရူပဘဝအရူပဘဝကာမဘုံယူပဘုံအရူပဘုံလို့ခေါ်ရတဲ့ဘုံသုံးပါးကိုလွန်မြောက်နိုင်တယ်ဘုံဘဏ္ဍာကိုလွန်မြောက်နိုင်တဲ့လေဘုံသုံးပါးကိုလွန်မြောက်နိုင်ပြီဆိုလို့ရှိရင်ထိုပုဂ္ဂိုလ်တဲ့တန်တန်မှာမေတ္တရာဖိုတရာမေညာဖိုညာနိဗ္ဗာန်ကိုရောက်တဲ့အတိပြည့်စည်နိုင်တဲ့တတ္တိတကူတွေရသွားနိုင်တယ်တဲ့မေညာဖိုညာနိဗ္ဗာန်ကိုရောက်တဲ့အတိရောက်နိုင်တဲ့တတ္တိတကူရဖို့ဆိုတာကလည်းပဲဝိပဿနာတရားကိုအားထုတ်ရမှာပါတရားကိုအားထုတ်ရမယ်တဲ့တော့ဝိပဿနာတရားကိုအာထုတ်နိုင်မှသာလျှင်ဘဝ၃ပါးမှလွန်မြောက်မယ်တဲ့ဘဝ၃ပါးမှလွန်မြောက်မှသာလျှင်မေညာဖူညာနိဗ္ဗာန်ကိုလည်းရောက်တဲ့အထိအကျိုးကပေးသွားတော့မှာဘဝထဲမှာတန်ត្រာထဲမှာလည်နေအောင်မယ်ဆိုလို့ရှိရင်အိုနာတိနဲ့သာလျှင်နှစ်ပါးသွားနေရတဲ့အတွက်ဆင်းရဲဒုက္ခတွေတွေ့ရမှာလားမတွေ့ရမှာလားဘဝ၃ပါးထဲမှာတန်ត្រာထဲမှာမပြတ်လည်နေအောင်မယ်ဆိုရင်တော့အိုနာတိခေါ်တဲ့ဆင်းရဲတွေနဲ့သာလျှင်တွေ့ကြုံနေရမှာဖြစ်တဲ့အတွေ့ဘယ်တော့ကာလမှချမ်းသာတယ်လို့မရနိုင်တော့ဘူးချမ်းသာမှုမရှိတော့ဘူးမညံဖုန်ညာနိဗ္ဗာန်ကိုတွေ့သည့်ရရှိတော်မှာသာလျှင်ချမ်းသာမှုတွေနဲ့ပြည့်စုံသွားမှာဖြစ်ကြရကားဝိပဿနာတရားတွေကိုမပြတ်မလတ်တတိကာပြီးတော့အချိန်ရတဲ့များကြိုးစားပြီးတော့အားထုတ်သွားဖို့အရေးကြီးလာပါ၏အရေးကြီးသလားမကြီးပါလားအဲ့တော့ဝိပဿနာတရားကိုအာထုတ်တော့ယုတ်တရားတွေကိုသိအောင်အာထုတ်ရတယ်နံတရားတွေကိုသိအောင်အာထုတ်ရတယ်ပရမတ်တရားတွေကိုသိအောင်အာထုတ်ရတယ်ပရမတ်တရားလို့ပြောလိုက်လို့ရှိရင်ပရမတ်တရားဆိုတာအဘိဓမ္မာကိုနားလည်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းပရမတ်ထတရားကိုသိပြီးသားပါပဲစိတ်ရဲ့စရတိတ်ရဲ့ယုတ်ရဲ့နိဗ္ဗာန်ရဲ့လို့ခေါ်ရတယ်ပရမတ်ထတရားက၄ပါးပရမတ်ထတရားကဘယ်နှပါးတဲ့တုံးအဲ့ဒီပရမတ္ထတရား၄ပါးထဲမှာသင်္ခတ္တပရမတ္တရားအသင်္ခတ္တပရမတ္တရားလို့နှစ်မျိုးရှိပါတယ်သင်္ခတ္တဆိုတာအမြဲတမ်းပြုပြင်ပြီးတော့နေရတဲ့ပရမတ္တရားတွေအဲ့ဒီပရမတ္တရားတွေကစိတ်ရဲ့စေတသိက်ရဲ့ယုတ်ရဲ့ဘယ်တရားရဲ့ဘယ်တရားရဲ့ဘယ်တရားရဲ့လဲစိတ်စေတသိက်ယုတ်ကိုတော့သင်္ခတ္တပရမစိတ်စေတသိက်ယုတ်ကိုဘာပရမနိဗ္ဗာန်ဆိုတဲ့ ਪ ရမတ်ကတော့ဖြင့်အသင်္ခတ္တ ਪ ရမတ်နိဗ္ဗာန် ਪ ရမတ်ကဘာ ਪ ရမတ်နိဗ္ဗာန်မှာဘာမှပြင်စရာမရှိတော့ဆင်စရာလည်းမရှိတော့ဘူးတဲ့ဘုန်းကြီးတို့သင်္ခတ္တ ਪ ရမတ်တွေကတော့ဖြင့်အမြဲတမ်းပြင်ဆင်နေရတဲ့အတွက်ကြောင့်သူဟာဖောက်ပြန်တဲ့သဘောတွေရှိနေတယ်ပြည့်စည်တဲ့သဘောတွေရှိနေတယ်ယိုယွင်းတဲ့သဘောတွေရှိနေတယ်အဖြစ်အပျက်သဘောတွေရှိနေတယ် အဲ့ဒီအဖြစ်အပျက်သဘောကြီးရှိနေတဲ့အတွက်ကြောင့်မလို့သင်္ခတ္တပရမတ်လို့ခေါ်တယ်။ဘာပရမတ်လို့ခေါ်မဲ့သင်္ခတ္တပရမတ်ပါဗျာ။ဝိပဿနာတရားကိုအာထုတ်သွားလို့ရှိရင်အဲ့ဒီသင်္ခတ္တပရမတ်ကိုကောင်းစွာကြကြနန္နာကိုပင်လင်းတွေ့တည်သွားကြမှာဖြစ်ပါတယ်တဲ့။သင်္ခတ္တသာသင်္ခတ္တလက္ခဏာနီဥပ္ပါဒောပညာယတိဝေယောပညာယတိတဲ့။စေစရတဲ့ရုပ်လို့ဆိုရတဲ့သင်္ခတတရားတွေရဲ့သင်္ခတလက္ခဏာတွေရှိတယ်။အဲဒီသင်္ခတတရားတွေရဲ့လက္ခဏာကဘာတွေလဲဆိုတော့ဥပါဒဖြစ်မှုဝေယပြည့်မှုတဲ့။သင်္ခတတရားမှန်တယ်မြလက္ခဏာရှိနေ၏။အဲဒီလက္ခဏာကဖြစ်ခြင်းပြည့်ခြင်းလက္ခဏာပါလက္ခဏာတဲ့လေ။အဲဒါစေစရတဲ့ရုပ်တနည်းပြောလို့ရှိရင်ရုပ်တရားနဲ့နန္တရား။အဲဒီရုပ်နန္တရဲ့လက္ခဏာတွေကအဖြစ်အပျက်သဘောရှိ
သတိပဋ္ဌာန်ဝိပဿနာတရားများကိုမပြတ်မလတ်ကြိုးစားရှုမှပွားများအားထုတ်နေကြသောယောဂီအပေါင်းသူတော်ကောင်းတို့သတိပဋ္ဌာန်တရားကိုရှုမှပွားများအားထုတ်သောနေရာဝယ်ယိုယိုတည်တည်လေးလေးစားစားဖြင့်ကြိုးစားပြီးတကလရှုမှနိုင်မှသာလျှင်မိမိတို့ရဲ့ပါရမီအားလျော်စွာတရားမတွေ့သေးတဲ့ပုဂ္ဂိုလ်တွေတရားတွေအမြန်တွေ့တရားမတက်သေးတဲ့ယောဂီတွေလည်းပဲတရားတွေအမြန်တက်တရားတို့တရားမရထိုက်တဲ့ယောဂီတွေဖြစ်ခဲ့တော့တစ်ချိန်တို့တို့ရက်တို့တို့လက်တို့တို့အတွင်း၌ပင်လျင်တရားတို့တရားမြတ်တွေလည်းပဲတွေ့သည့်ကရရှိသွားနိုင်ကြမှာဖြစ်ပါတယ်မြတ်စွာဘုရားလက်ထက်တုန်းကတရားဥတရားမြတ်တို့ရဖို့အတွက်အကြောင်းအရာလေးတွေတူတဲ့ဥပမာလေးတစ်ခုပြောရမယ်ဆိုတော့ဝေပုံလပပတဆိုတဲ့တောင်ရှိတယ်အဲဒီဝေပုံလပပတခေါ်တဲ့တောင်တို့တက်ကြတဲ့တက်ရောက်ကြတဲ့လူတွေက3မျိုး3စားရှိကြတောင်တို့တက်သွားတဲ့လူတွေကပထမအုပ်စုနေရာဖြင့်လက်မပါပဲနဲ့တောင်ပေါ်သို့တက်ရောက်သွားတဲ့အုပ်စုကတစ်မျိုးလက်တော့ပါရှိပါတယ်တောင်ပေါ်သို့ရောက်တဲ့အခါမှာတံပိုးမရှိတဲ့ကြောက်တွေကိုပဲလိုက်ကောက်နေတဲ့အုပ်စုကလည်းတစ်မျိုးလက်အပြည့်ဆုံးပါရှိပြီးတံပိုးရှိတဲ့အဖိုးတန်တဲ့ကြောက်ရတနာတွေကိုပဲလိုက်ပြီးတော့ကောက်နေတဲ့အုပ်စုကတစ်မျိုးလို့ဝေပုံလတောင်ပေါ်သို့တက်ရောက်ကြတဲ့လူပုဂ္ဂိုလ်တွေ3မျိုး3စားရှိပါတယ်တဲ့လက်မပါတဲ့အုပ်စုကတော့ဝေပုံလတောင်ပေါ်သို့ရောက်သွားတဲ့အခါအဘိုးတန်တဲ့ကြောက်တွေဖြစ်စေအဖိုးမတန်တဲ့ကြောက်တွေဖြစ်စေမျက်စိကမြင်ပင်မြင်တော်ညာလည်းပဲလက်မပါတဲ့အတွက်ကြောင့်ကောက်ယူလို့မရဘူးမကောက်နိုင်ဘူးလက်ပါတဲ့ပုဂ္ဂိုလ်တွေကလည်းပဲတချို့လက်ပါတဲ့ပုဂ္ဂိုလ်တွေကတံပိုးမရှိတဲ့ကြောက်တွေပဲလိုက်ပြီးကောက်တဲ့အုပ်စုဘယ်လိုကြောက်မျိုးတွေလဲဆိုတော့အဖိုးမတန်တဲ့ဓာတုကြောက်လိုဟာမျိုးတွေပေါ့အလွန်လေးပြီးတော့ကြောက်ဖြုံးလေးတွေသုံးတဲ့တဲ့ကြောက်ဖြုံးတွေလိုက်ကောက်တတိယအုပ်စုဖြစ်တဲ့ပုဂ္ဂိုလ်တွေကတော့တံပိုးရှိတဲ့အလွန်တရာသေးငယ်တဲ့တံပိုးရှိတဲ့ကြောက်မဲ့ယရနာတွေပဲကောက်တယ်တဲ့ခေါင်းကြီးတို့သာသနာတော်ကြီးကဘာနဲ့တူလဲဆိုတော့အဲ့ဒီဝေပုံလပပတရာဇာဝေပုံလတောင်ကြီးနဲ့တူတယ်အဲဝေပုံလတောင်ကြီးနဲ့တူတဲ့သာသနာတော်မှာယရနာတွေအများကြီးကိုပင်ရှိပါတယ်။အဲ့ဒီအများကြီးရှိနေတဲ့ယရနာတွေကိုလက်ပါရှိတဲ့ပုဂ္ဂိုလ်တွေမှတံပိုးရှိတာတွေကိုသိပြီးတော့ကောက်နေနိုင်စွမ်းရှိတဲ့ပုဂ္ဂိုလ်တွေမှဒါလေးမြတ်စွာဘုရားရဲ့သာသနာတော်မှာရှိတဲ့ယရနာတွေကိုလည်းပဲကောက်ယူနိုင်တယ်တဲ့။မြတ်စွာဘုရားသာသနာတော်ဒီဟုသောဝေပုံလပပ္ပတတုဝေပုံလတောင်ကြီးသို့တော့ရောက်ကြပါပြီတဲ့လက်တွေမရှိတဲ့အတွက်ဒါကြောင့်ယရနာတွေတွေ့ပင်တွေ့တော်ညာလည်းပဲမကောက်ဖြစ်ကြဘူးမကောက်ယူနိုင်ကြဘူးသာသနာတော်ကြီးနဲ့လို့ကြုံပင်ကြုံတော်ညာလည်းပဲယရနာတွေကိုမယူဖြစ်ကြဘူးမယူနိုင်ကြဘူးအမှန်တရားတွေကိုမသိတဲ့အခါကျတော့အမှားတရားတွေပဲသိထားကြတော့အဝိဇ္ဇာမျက်လုံးတွေကစုံလုံးဖုံးတာတော့အဝိဇ္ဇာမျက်လုံးတွေကကွယ်နေတော့ကောင်းတာတွေကိုမယူနိုင်ကြဘူးကောင်းတာတွေကိုမကောက်နိုင်ကြဘူးတဲ့သာသနာတော်ကြီးနဲ့တော့ကြုံပင်ကြုံတော်ညာလည်းပဲယရနာပစ္စည်းတွေကိုမယူဖြစ်ကြဘူး
အဖြစ်လို့လဲဆိုတော့ကုလားတော်ကအဝိဇ္ဇာမျက်လုံးကဖုံးလာတော့မမြင်ရဘူးတန်ဖိုးရှိတာတွေကိုရှိမှန်းမသိဘူးတန်ဖိုးမရှိတာတွေကိုမရှိမှန်းလည်းမသိဘူးတဲ့ဒုတိယဖြစ်တဲ့ပုဂ္ဂိုလ်တွေကတော့လက်တော့ပါတယ်သို့တော်လည်းပဲတန်ဖိုးမရှိတဲ့အရာတွေကိုပဲတန်ဖိုးမရှိတဲ့ကြောက်တွေကိုပဲလိုက်ကောက်ဓာတုကြောက်လူဟာမျိုးတွေလိုက်ကောက်ကြောက်ဖြုံးလေးတွေကိုထုတ်ပြီးတော့ထမ်းသွားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တွေပင်မန်းတာပဲရှိမယ်အချိန်ကုန်ပြီးတော့အကျိုးမမြအောင်ဒါလိုပဲမြတ်စွာဘုရားရဲ့သာသနာတော်၌ရှိနေတဲ့ယတနာတွေအဲ့ဒီယတနာတွေကိုလည်းပဲမကောက်ဖြစ်ဘူးဆိုလို့ရှိရင်ဒါအချိန်ကုန်ပြီတကားလားလူပင်မှန်းပြီးတော့နောက်ဆုံးသုတိစိတ်ကြပြီးတော့ဘဝတစ်ခုအတွက်ဏိကုံချုပ်သွားရတာပဲတဲ့ဒါပဲကြိုးများအကျိုးမများနိုင်တော့ဘူးလက်ပါတော်ညာလည်းပဲဟိုလာကြောက်ဖြုံးလေးတွေလိုက်ကောက်ဓာတုကြောက်လို့အရာတွေလိုက်ကောက်လို့ရှိရင်ပင်မှန်းယုံကလွဲ့ရည်ဘာမှအကျိုးမများဘူးတဲ့မြတ်စွာဘုရားရဲ့သာသနာတော်မှာအလွန်တရာတန်ဖိုးရှိတဲ့ယတနာတွေရှိပါတယ်အဲ့ဒီယတနာတွေကဘာတွေလဲဆိုတော့တထာတိဟုသောယတနာသီလတိဟုသောယတနာသုဒ္ဓတိဟုသောယတနာစာဂတိဟုသောယတနာပညာတိဟုသောယတနာဟိရိတိဟုသောယတနာဩတ္တပတိဟုသောယတနာယတနာ9ပါးယတနာဘယ်နှပါးရှိတယ်ယတနာ9ပါးပါဗျာအဲ့ဒီယတနာ9ပါးသည်မြတ်စွာဘုရားသာသနာတော်မှာရှိနေတာဘယ်မှာရှိနေတာပါလဲမြတ်စွာဘုရားရဲ့သာသနာတော်မှာရှိနေတယ်အဲ့ဒီသာသနာတော်မှာရှိနေတဲ့ယတနာတွေကိုကောက်ယူနိုင်ဖို့ဆိုတာကအခြေခံအားဖြင့်တထာတိဟုသောလက်ရှိရမယ်အခြေခံအားဖြင့်ဘာရှိရမယ်တရာတရားတည်ဟူသောလက်ရှိတဲ့ပုဂ္ဂိုလ်တို့မှသာလျှင်ကောင်းစွာကောက်ယူဖြစ်သွားတယ်တဲ့ဒုတိယအောက်စုကတော့ဝေဘုံလပပဒရာဇသူရောက်ပင်ရောက်တော်ညာလည်းပဲလက်တော့ပါရှိတယ်သို့တော်လည်းပဲမကောက်ဖြစ်ဘူးကောင်းတာတွေကိုမကောက်ဖြစ်ဘူးမကောင်းတာတွေပဲလောက်ကောက်ဖြစ်တယ်အဲ့ဒီပုဂ္ဂိုလ်တွေကပမာပြောရမယ်ဆိုလို့ရှိရင်မြတ်စွာဘုရားသာသနာတော်ကြီးနဲ့တော့တွေ့ပါတယ်ဝေဘုံလပပဒရာဇတောင်ပေါ်သို့တော်ရောက်ပါတယ်ကောက်တဲ့နေရာမှာလည်းပဲတန်ဖိုးမရှိတဲ့အရာတွေပဲလိုက်ပြီးတော့ကောက်ဖြစ်တယ်တဲ့လောကစကားနဲ့ပြောရမယ်ဆိုလို့ရှိရင်လောကမှာမိမိတို့ရဲ့ချမ်းသာမှုအတွေ့ရရအောင်လုပ်နေကြတဲ့စီးပွားရေးတွေကြီးပွားရေးတွေရှိပါတယ်အဲ့ဒီကြီးပွားရေးစီးပွားရေးဆိုတာတတင်ကတခဏပဲချမ်းသာမှာအမြဲတမ်းမချမ်းသာနိုင်ပါဘူး။ယန္တိမျိုး၅ပါးနဲ့အမြဲတမ်းဆက်ဆံနေတဲ့အတွက်ကြောင့်မို့လို့အဲ့ဒီလောကချမ်းသာပါတယ်ဆိုတဲ့စိဝါရည်တည်းဟာတတင်ကတခဏချမ်းသာမှုပဲတဲ့။အဲ့ဒီတတင်ကချမ်းသာမှုလေးကိုဒါလည်းအာယုံပြုပြီးတော့ရယူနေလို့ရှိရင်ဖြင့်ကုလတုံးကတန်ဖိုးမရှိတဲ့ကြောက်မြင့်ယတနာဓာတွေကြောက်လို့ဟာမျိုးတွေကိုလိုက်ကောက်နေတာနဲ့အတူတူပဲကြောက်ဖြုံးလေးတွေကိုလိုက်ကောက်နေတာနဲ့အတူတူပါပဲတဲ့။တံပိုးရှိတာတွေကိုကောက်တော့မယ်ဆိုလို့ရှိရင်တော့ဖြင့်ကုလတုံးကပြောခဲ့တဲ့တထာသီလသုဒ္ဓစာကပညာဟိရိဩတ္တပခေါ်တဲ့သူတော်ကောင်းတို့ရဲ့ယတနာတွေကိုသာလင်ကောက်ရမှာပါဟုသာလင်ကောက်ရမှာတဲ့ယောဂီစကားနဲ့ပြောရမယ်ဆိုလို့ရှိရင်ဖြင့်တတိပဒံဝိပဒနာအမတ်တရားတွေကိုကြိုးစားပြီးတက္ကလရှုမှတ်နေသောပုဂ္ဂိုလ်သည်ကောင်းမြတ်တဲ့အဖို့တန်တဲ့အဖို့များစွာထိုက်တဲ့ယတနာတွေကိုသာလင်ကောက်နေတာနဲ့တူတယ်တရားထုတ်သောပုဂ္ဂိုလ်ဒီတရားတွေမရှိမှဖြစ်ဘူးဆိုလို့ရှိရင်ရိုးရိုးတည်တည်လည်းမမှတ်ဖြစ်ဘူးဆိုရင်တော့ကုလားတုံးကတန်ဖိုးမရှိတဲ့ကြောက်တွေကိုကောက်၍အချိန်ကုန်စေတာနဲ့တူပါတယ်တို့တို့ကြောင့်ယောဂီသည်နှစ်မျိုးရှိပါတဲ့တရားတော်အပေါ်၌ရိုးရိုးတည်တည်ဖြင့်လေးလေးစားစားဖြင့်ရှုမှတ်တဲ့ယောဂီကတစ်မျိုးမယုံမသိမလေးမစားရှိမှတဲ့ယောဂီကတစ်မျိုးလို့ယောဂီနှစ်မျိုးရှိပါတယ်တဲ့ယောဂီဘယ်နှမျိုးရှိပါတဲ့ယောဂီနှစ်မျိုးရှိပါတယ်ခင်ဗျာသိအောင်ဆိုကြည့်လိုက်ပါယောသေမတ္တာမယုသေမတ္တာယောဂီမာနှစ်ဖြာကွဲပြာသည်ယောသေမတ္တာမယုတိမတ္တာယောဂီမနှစ်ဖြာကွဲပြာသည်ယုတိတိမတ္တောယောဂီတိကုလားပြောခဲ့တဲ့ယရဏတရားတွေကိုလိုက်၍ကောက်နေတာနဲ့တူပါ၏ မယုံမတည်မတည်ယောဂီဒီအချိန်လေးကုန်ပြီတကားလားကြောက်ဖြုံလေးတွေကိုလိုက်ယူကောက်နေတာနဲ့တူတယ်တဲ့ကုလားတော်ကပြောခဲ့တဲ့တတ္တိယဖြစ်သောအုပ်စုကတော့ဖြင့်လက်ကလည်းအပြည့်စုံပါတယ်တရားတရားတည်းသောလက်ကအပြည့်စုံပါရှိတဲ့အတွက်တာကြောင့်မြတ်စွာဘုရားသံဃာတော်မှာအလွန်တရားမှအဖို့ထိုက်တန်တဲ့ယတနာ9ပါးကိုသာလင်းလိုက်၍လိုက်၍ကောက်ဖြစ်ကြသည်တရားတရားတည်ဟူသောယတနာဤသီလတည်သောယတနာဤကောက်ယူဖြစ်တဲ့အပြည့်ဆုံးထိမ့်သိမ့်ဖြစ်တဲ့ဆိုရင်သီလတည်သောယတနာကိုကောက်ယူဖြစ်တဲ့တရားတော်ဒီကိုနာကြားရခြင်းဆိုတဲ့သုတဘူသုတယတနာတွေကိုကောက်ယူဖြစ်တဲ့စွန်ကျဲပေကလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုတွေကိုပြုဖြစ်သွားလို့ရှိရင်စာကဆိုတဲ့ယတနာတွေကိုကောက်ယူဖြစ်သွားတယ်တတိပဒံဝိပဿနာမှာတရားများကိုမပြတ်မလရိုရိုသေသေးစူးစူးဆိုင်ဆိုင်နဲ့ရှုမှတ်ဖြစ်သွားတဲ့အတွက်တကြောင့်အမှန်တရားတွေကိုသိရှိသည်ဖြစ်ကြရကပညာဒီဟူသောယတနာကိုလည်းပဲကောက်ယူဖြစ်သွားတယ်တဲ့အမှန်ကိုသိမှသာလျှင်ပညာယတနာအမှန်ကိုသိမှသာလျှင်ဘာယတနာပါလေပညာယတနာခေါ်တဲ့တန်ဖိုးရှိတဲ့ယတနာတွေကိုကောက်ယူဖြစ်ဖို့ဆိုတာကလည်းပဲတရားတော်ကိုစူးစူးဆိုက်ဆိုက်ဖြင့်ရိုရိုသေသေးဖြင့်မှတ်ရပါတယ်။သွားတဲ့ခါ၌ပဲဖြစ်စေရတဲ့ခါ၌ပဲဖြစ်စေထိုင်တဲ့နေရာ၌ပဲဖြစ်စေအိပ်တဲ့နေရာ၌ပဲဖြစ်စေလျောင်းထိုင်ရသွားဣရိယာပုတ်၄ပါးလုံးတို့၌ပင်လေရိုးရိုးသေးသေးဖြင့်မှတ်သွားရမယ်ဘယ်လိုမှတ်သွားရမယ်အရှုခံတရားတို့အပေါ်၌အမှတ်ကိုမလွတ်အောင်စူးစူးဆိုက်ဆိုက်ရိုးရိုးသေးသေးမှတ်ပါလို့ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးကအမိန့်ရှိသလားမရှိပါလားအရှုခံဒီပေါ်တိုင်းပေါ်တိုင်းသောအရှုခံတို့အပေါ်၌ရိုးရိုးသေးသေးလည်းမှတ်စူးစူးဆိုက်ဆိုက်လည်းမှတ်ဘယ်လိုဘယ်လိုမှတ်ရမှာတဲ့ရိုးရိုးသေးသေးမှတ်တယ်ဆိုတာကအမှုရာတိုင်းအမှုရာတိုင်းတို့၌တိမ်တိမ်မွေ့မွေ့လေးပြုမှုပြီးတကားလာရှုမှတ်တာကိုရိုးရိုးသေးသေးမှတ်တယ်လို့ခေါ်မယ်အရှုခံတရားတွေအပေါ်၌အမှတ်ကလေးတွေမလွတ်အောင်မလွတ်အောင်သွားတဲ့ခါမှလည်းသွားတဲ့အမှုရာအမှတ်မလွတ်အောင်ရက်တဲ့ခါမှရက်တဲ့အမှုရာကိုအမှတ်မလွတ်အောင်ထိုင်နေသောနေရာ၌ဝယ်ထိုင်နေသောအခါမှဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းသောပေါ်လာတိုင်းပေါ်လာရင်သောအရှုခံတို့၌အမှတ်မလွတ်အောင်ရှုမှတ်နေခြင်းသည်တဲ့စူးစူးဆိုက်ဆိုက်ဖြင့်မှတ်နေတာအမှတ်မလွတ်အောင်ရှုမှတ်နေခြင်းသည်စူးစူးဆိုက်ဆိုက်ဖြင့်မှတ်တယ်လို့ခေါ်မယ်အမှတ်မလွတ်အောင်ရှုမှတ်နေခြင်းသည်ဘယ်လိုမှတ်တယ်လို့ခေါ်မယ်တဲ့လေအဲကြောင့်စူးစူးဆိုက်ဆိုက်လည်းမှတ်ရတယ်အဲလိုရိုးရိုးသေးသေးစူးစူးဆိုက်ဆိုက်နဲ့မှတ်မှသာလေအမှန်ကိုသိသွားတဲ့အတွက်မြတ်သောပညာယတနာတွေကိုကောက်ယူသွားတာပါယတနာတွေကိုကောက်ယူသွားတာလေပြီးတော့လည်းပဲအဘုဒ္ဓဒုစရိုက်တို့အပေါ်၌ပြုလို့ရမှာပြောဆိုရမှာကြံစီရမှာရှက်တယ်ဆိုတော့ဟိရိယတနာတွေအဘုဒ္ဓဒုစရိုက်တို့အပေါ်၌ပြုလို့ရမှာပြောဆိုရမှာကြံစီရမှာကြောက်လန့်ပါတယ်ဆိုတော့ဩတ္တပယတနာကောင်းတွေကိုလည်းပဲကောင်းစွာကောက်ယူရမယ်တဲ့တတိပဒံဝိပဿနာအမတ်တရားအမြတ်ထားပြီးတော့ရှုပွားနေတော့ယောဂီတော်စင်တို့တတွေ့ဆိုလို့ရှိရင်ဖြင့်ရှုမှတ်တိုင်းရှုမှတ်တိုင်းတော့မှာကိလေသာအငြိတရားတွေလည်းပဲစင်ကြယ်နေသည်ဖြစ်ကြရကကုလပြောခဲ့တဲ့သူတော်ကောင်းဥစ္စာယရဏခုနှစ်ပါးဟာအလိုလိုပြည့်စုံပြီးသားဖြစ်နေတဲ့အတွက်ကြောင့်အလိုလိုကောက်ယူနေတာတဲ့ဒါကြောင့်မလို့ယရဏခုနှစ်ပါးနဲ့ဆိုပါရဲ့သာသနာတော်မှာထင်ရှားရှိနေသည့်ဖြစ်ကြရကယရဏခုနှစ်ပါးကိုကောင်းစွာကောက်ယူနိုင်ဖို့အရေးကြီးသလားမကြီးပါလားတတိပဒံဥပဒနာတရားကိုတရားတရားဖြစ်နာအားထုတ်ပြီးတော့နေရင်တရားဆိုတဲ့ယတနာသီလဆိုတဲ့ယတနာသုတဆိုတဲ့ယတနာစာကဆိုတဲ့ယတနာပညာဆိုတဲ့ယတနာဟိတိဩတ္တပခေါ်တဲ့ယတနာတွေလည်းပဲအကုန်လုံးပြည့်စုံပြီးသားကောက်ယူပြီးသားဖြစ်သွားပါတယ်တဲ့သူ့အတွက်ကြောင့်ဆိုကြည့်လိုက်ပါဝေပုံလတောင်ဟာသာသနာတူစွာသဘောထားသူတော်ကောင်းတရားယတနာများမချတူစွာထားတတလက်ကိုင်တတလက်ပိုင်ကာမုဆိုင်ဆွဲကိုင်ချမ်းသာများတတလက်ပိုင်ကာမုဆိုင်ဆွဲကိုင်ချမ်းသာများ
ဘာကြောင့်တရားတရားဒီတော်လက်ဒီကိုပိုင်ရ၍ကုဒသူတော်ကောင်းဥစ္စာယန္တရပါခုနှစ်ပါးတို့ကိုကောင်းစွာဆွဲကင်နိုင်၍ချမ်းသာမှုတရားတွေများနိုင်ကြပါစေလို့ဤကဲ့သို့ယနေ့ယခုခါ၌ဘာမြောက်ဖွေရာနေရာဖြင့်ဩဝါဒဒေသနာတစ်ခုအကျဉ်းချုပ်နေရာဖြင့်ဟောနာကြည်ညိုမှတ်သားကြရသည်ဖြင့်ထိုတရားတော်ဒေသနာတော်အတိုင်းလိုက်နာကျင့်သောဝါမြအာထုတ်နိုင်ကြ၍မိမိတို့တို့အလိုရှိရာတောင်းတာနှစ်တရားမြတ်တို့အပန်းစင်အပ်သောမတရားဖို့တရားနိဗ္ဗာန်တရားတော်မြတ်ကိုလွယ်ကူသောအကျင့်ဖြင့်လင်းမြန်စွာဆက်ရောက်၍နိဗ္ဗာန်တိုင်အောင်ပင်အတိအတိကိုစည်းကိုငါမြတ်မောက်ပြုနိုင်ကြပါစေကုန်သတည်းတတိပဒံဝိပဒနာမမတရားများကိုမပြမလတ်ကျူစွာရှုမှတ်ပွားများအားထုတ်နေကြသည့်ယောဂီအပေါင်းသူတော်ကောင်းတို့နန္ဒကင်းချင်းကာလဝဲဟောနာကြည်ညိုမတရားမိတရားတော်တစ်ခုကအတုလိုက်၍ကျင့်ကြပါတရားဒေသနာပါတရားဒေသနာမှာမြတ်စွာဘုရား၏သာသနာတော်၌မြတ်စွာဘုရား၏အဆုံးအမ၌တည်တည်ဖြစ်၍မြတ်စွာဘုရားညွှန်ကြားထားတဲ့လမ်းစဉ်အတိုင်းသီလသမာဓိပညာအကျင့်တို့ကိုလိုက်နာ၍ကျင့်သုံးနေထိုင်ကြသောပုဂ္ဂိုလ်တို့သည်မေချမ်းသာဖူချမ်းသာနိဗ္ဗာန်ချမ်းသာတို့ကိုရရှိသွားကြပါれရှိရှိသောဘုရားလောင်းသူတော်ကောင်းစသောပုဂ္ဂိုလ်တို့သည်လည်းပဲနိဗ္ဗာန်သို့စံဝင်သွားကြပါれ။ဒါကြောင့်နိဗ္ဗာန်သို့စံဝင်သွားကြသည်လေဆိုတော့မြတ်စွာဘုရားညွှန်ကြားထားတဲ့လမ်းစဉ်အတိုင်းလိုက်နာကြလို့မြတ်စွာဘုရားညွှန်ကြားရသောလမ်းစဉ်အတိုင်းလိုက်နာ၍ကျင့်သုံးနိုင်ကြပါလျင်အတုလိုက်၍ကျင့်သုံးနေတာမိပါれ။အတုလိုက်ကျင့်ကြသည်ဆိုရ၌မကောင်းတာတွေကိုအတုလိုက်ကျင့်ကြတာတွေရဲ့နှစ်ကောင်းတာတွေကိုအတုလိုက်ကျင့်ကြတာရဲ့လို့အကျင့်နှစ်မျိုးရှိမယ်အကျင့်ဘယ်နှမျိုးရှိမယ်မကောင်းတာတွေဆိုတာကဒုစိန်တိတစိန်တိဒုဗ္ဗတိတဗာတိဒုက္ကတကာမကာရိသဟောတိဒုစိန်တိတစိန်တိသကြံလိုက်မှပြင်လည်းပဲမကောင်းတာတွေကိုဒါကြံလေရှိသည်ဟောတိဖြစ်ပါ၏ဒုဗ္ဗတိတဘာတိသဟောတိဒုဗ္ဗတိတဘာတိပြောဆိုလိုက်မှပြင်မကောင်းတာတွေကိုဒါလည်းပြောဆိုလေရှိသည်ဟောတိဖြစ်ပါ၏ဒုက္ကတကာမကာရိသပြုလို့လိုက်မှပြင်လှုပ်လိုက်မှပြင်မကောင်းတဲ့အမှုတွေကိုဒါလည်းလှုပ်လေရှိသည်ဟောတိဖြစ်ပါ၏တော့ဤကြံလိုက်ရင်လည်းမကောင်းတာပဲကြံတယ်ပြောလိုက်ရင်လည်းမကောင်းတာပဲပြောတယ်လှုပ်လိုက်ရင်လည်းမကောင်းတာပဲဒုက္ကတကာမကာရမကောင်းတဲ့အမှုတွေပဲလှုပ်တယ်တဲ့ကိုယ်အပြုကလည်းမကောင်းဘူးနှုတ်အပြုကလည်းမကောင်းဘူးစိတ်မနှောကလည်းမကောင်းဘူးဆိုလို့ရှိရင်အဲ့ဒီအမှုတွေကမကောင်းတဲ့အမှုတွေပါမှုတွေပါလိမ့်မကောင်းအမှုတွေဆိုတာအပြုကလည်းမကောင်းအပြုကလည်းမကောင်းသဘောကလည်းမနှောကလည်းမကောင်းဘူးဆိုရင်တော့ဖြစ်နေရကြလားမကြလားကြံရင်လည်းပဲမကောင်းတာကြံပြောရင်လည်းမကောင်းတာပြောလုပ်ရင်လည်းမကောင်းတာလုပ်ဒုစရိုက်မှုတွေပေါ့ဒုစရိုက်၁၀ပါးသောတရားတွေပါသွားမယ်ပေါ့ကာယဒုစရိုက်၃ပါးအပြုမကောင်းဝစီဒုစရိုက်၄ပါးအပြောမကောင်းမနောဒုစရိုက်၃ပါးအကြံမကောင်းတာတွေသဘောမဖြူတာတွေကိုမကောင်းတဲ့အမှုလို့ခေါ်မယ်ဘာမှုလို့ခေါ်မယ်တိအောင်လည်းနဲ့ဆိုကြည့်ကိုပြုနှုတ်ပြောစိတ်မနောသဘောမဖြူတာမကောင်းပါကိုယ်ပြုနှုတ်ပြစိတ်မနောသဘောမဖြူတာမကောင်းပါကောင်းလာတွေကဘာတွေလဲဆိုလို့ရှိရင်ဖြင့်သူစိန်တိတစိန်တိသဟောတိသူဘာတိတဘာတိသဟောတိသူကတကာမကာရိသဟောတိတဲ့သူစံတိတစံတိသာကြံစီတိုင်းမှပြင်ကောင်းတာတွေကိုသာကြံစီလေရှိသည်ဟောတိဖြစ်ပါ၏သူဘာတိတဘာတိသာပြောလိုက်မှဖြင့်လည်းပဲကောင်းတဲ့စကားတွေကိုသာလည်းပြောဆိုလေရှိသည်ဟောတိဖြစ်ပါ၏သူကတကာမကာရိသာ
ပြည့်လို့လိုက်မှာဖြစ်နေအလုပ်တွေကလည်းကောင်းတဲ့အလုပ်တွေကိုသာလုပ်လို့ရှိသည်ဟောဒီဖြစ်ပါ၏ကြံရင်လည်းပဲအကောင်းတာပဲကြံတယ်မကောင်းတာဘယ်တော့မှမကြံသူတော်ဘာပစ္စည်းတွေကိုအချောင်းလို့ကျင်တာမကြံဘူးသူတော်ဘာစီစဉ်ဥစ္စာတွေပျက်စီးတာကိုမကြံဘူးကောင်းတာလုပ်ရင်ကောင်းကျိုးရမယ်မကောင်းတာလုပ်လို့ရှိရင်ဆိုးကျိုးတွေရမယ်လို့တမာအယူတွေလည်းရှိနေတာကိုသူစိန်တိတာစိန်တိလို့ခေါ်မယ်ပြောလိုက်လို့ရှိရင်လည်းကောင်းတာပဲပြောတယ်ဘယ်တော့မှကြံတဲ့စကားတွေမပြောဘူးကောင်းတိုက်တဲ့စကားတွေမပြောဘူးစေတိုင်းတော်တဲ့ဇာတိမပြောဘူးအကျိုးမရှိတဲ့ဇာတိမပြောဘူးတဲ့ဒါတွေကိုသူဘာတိတ္တဗာတိလို့ခေါ်တယ်အပြောကလည်းကောင်းမယ်အပြောကလည်းဘာဖြစ်မယ်အပြောကောင်းတာကိုသူဘာတိတ္တဗာတိအပြောကောင်းတာကိုဘယ်လိုခေါ်မယ်အေးအလုတ်ကောင်းတာကြတော့သူကတ္တကာမကာရီပေါ့အလုတ်ကလည်းကောင်းမယ်တဲ့ကိုယ်မူရကလည်းကောင်းလို့ရှိရင်ဖြင့်နှုတ်အမူရကလည်းကောင်းသွားနိုင်တယ်စိတ်မူရကလည်းကောင်းသွားနိုင်တယ်ဒါကြောင့်သိအောင်လို့ဆိုကြည့်ကိုပြုနှုတ်ပြောစိတ်မနောသဘောဖြူတာအကောင်းပါကိုပြုနှုတ်ပြောစိတ်မနောသဘောဖြူတာအကောင်းပါသဘောဖြူတာပါပါတဲ့လေသဘောဖြူတာအကောင်းပဲဒါကြောင့်မလို့အကောင်းမကောင်းနှစ်မျိုးရှိပါ၏သဘောဖြူတာသဘောစင်တာဆိုတာကတပုရိသသရောကောင်းပုဂ္ဂိုလ်ရဲ့လက္ခဏာပါသဘောမဖြူသဘောမစင်ဘူးဆိုရင်အတပုရိသသရောကောင်းမဟုတ်တဲ့ပုဂ္ဂိုလ်ရဲ့လက္ခဏာပါအတူလိုက်ကျင့်တဲ့တာကသူတော်ကောင်းပုဂ္ဂိုလ်တွေလက္ခဏာသူတော်ကောင်းတွေအပြုအမူတဲ့သူတော်ကောင်းတွေအပြောဆိုသူတော်ကောင်းတွေအကြံအစီအမူအရာတွေကိုဒါလေးအတူလိုက်ကျင့်တဲ့ပါ၏သူတော်ကောင်းမဟုတ်တဲ့အတ္တပုရိသဘာလဖြစ်တဲ့ပုဂ္ဂိုလ်တွေအပြုအမူအရာတွေအပြောအမူအရာတွေအကြံအမူအရာတွေကိုလုံးဝအတူလိုက်မကျင့်တဲ့ပါအတူမလိုက်တဲ့ပါသူတော်ကောင်းမဟုတ်တဲ့အတ္တပုရိသပုဂ္ဂိုလ်တွေရဲ့အပြုတ်တွေအပြောတွေအကြံစီတွေကိုအတုလိုက်ယူကျင့်တဲ့သလားမသိမှလားအေးဒါကြောင့်အတုလိုက်ယူကျင့်တဲ့ပုဂ္ဂိုလ်များတွေကတော့ပန္တိတပုဂ္ဂိုလ်များဖြစ်ပါတယ်တပ္ပရိတပုဂ္ဂိုလ်များဖြစ်ပါ၏အတုမရှိတော့အနိုင်မဲ့ဖြစ်တော့ကျေးဇူးရှင်ကြီးဖြစ်တဲ့တပ္ပရိတပုဂ္ဂိုလ်ကြီးကပန္တိတပုဂ္ဂိုလ်ကြီးကတော့မြတ်စွာဘုရားပြုပါတဲ့မြတ်စွာဘုရားကအလွန်တရာကျေးဇူးများတဲ့တပ္ပရိတပန္တိတပုဂ္ဂိုလ်ကြီးပါအဲ့ဒီမြတ်စွာဘုရားရဲ့အောက်မှာအသီးသီးသောပုဂ္ဂိုလ်များလည်းရှိကြပါ၏ပစ္စည်းကဗုဒ္ဓတွေယန္တာရှင်များတဲ့အနာဂံပုဂ္ဂိုလ်ကြီးတွေတဂရံပုဂ္ဂိုလ်ကြီးတွေသောတာပန်ပုဂ္ဂိုလ်ကြီးတွေရှိကြပါ၏အဲ့ဒီအရိယမထေရမြတ်တွေလည်းပဲတပ္ပရိတပန္တိတပုဂ္ဂိုလ်တွေဖြစ်ကြပါတယ်အရိယာပုဂ္ဂိုလ်တွေရဲ့အောက်မှာတော့ဘယ်လိုတွေရှိကြလဲဆိုတော့ဘုန်းကြီးတို့အလွန်တရာမှကျေးဇူးများကြတဲ့အနန္တကျေးဇူးကြီးမားကြတဲ့သီလသမာဓိပညာဂုဏ်သိက္ခာတို့နဲ့ပြည့်စုံတဲ့ဆရာသမားမိဘစသည်တွေရှိသလားမရှိပါလားအဲဆရာသမားမိဘစသည်တို့ဟာလည်းပဲတပ္ပုရိတပန္နိတာပုဂ္ဂိုလ်တွေပဲဖြစ်ပါတယ်တဲ့ဒါကြောင့်ထိုးထိုးသို့သောပုဂ္ဂိုလ်တို့ဤကောင်းတဲ့လက္ခဏာသူတော်ကောင်းတို့၏အပြောတွေအပြုတ်တွေအကြံစီတွေကိုသာလည်းအတုလိုက်၍ကျင့်သုံးကြရမှာဖြစ်ပါတယ်ကျင့်သုံးသင့်သလားမကျင့်သုံးသင့်လားအထူးသဖြင့်တော့ဖြင့်မြတ်စွာဘုရားဤအကျင့်တွေကိုဝိရိယကအကျင့်တွေကိုအတုလိုက်၍ကျင့်ကြရမှာဖြစ်ပါတယ်မြတ်စွာဘုရားကဘယ်လိုဟောထားတယ်လဲဝိရိယကအနုသိက္ခံတိတေဝိဝေကဝိဝေကအကျင့်တရားတွေကိုအနုသိက္ခာနှင့်အတုလိုက်၍ကျင့်ကြကုန်၏တဲ့ဝိဝေကအကျင့်တရားတွေကိုအတုလိုက်၍ကျင့်ရမယ်။ဗာတရားတွေကိုဗာလိုက်၍ကျင့်ရမယ်တော့ဝိဝေကအကျင့်တရားများကိုအတုလိုက်၍ကျင့်ရမယ်တဲ့ဘုရူတွေလည်းဆိုတော့တာဝကဖြစ်ကြတဲ့ပုဂ္ဂိုလ်များသစ္စာပြည့်စကားတော်ကိုလိုက်နာ၍ကျင့်သုံးနိုင်စွာရှိတဲ့ပုဂ္ဂိုလ်တွေကိုတာဝကလို့ခေါ်မယ်ဘာလို့ခေါ်မယ်အဲ့ဒီတာဝကဖြစ်ကြသောပုဂ္ဂိုလ်လို့ပြောလိုက်လို့ရှိရင်ရှင်ဒီယန္တိတက္ကရမတွေပါသွားသလားမပါသွားပါလားအဲ့ဒီတာဝကဖြစ်ကြသောပုဂ္ဂိုလ်အပေါင်းတို့ကအတုလိုက်၍ကျင့်ကြပါရမယ်တဲ့ဒါကြောင့်ဝိဝေကအကျင့်တရားတွေကဘာတွေလဲဆိုလို့ရှိရင်တေကာယဝိဝေကအကျင့်ရယ်စိတ်တဝိဝေကအကျင့်ရယ်ဥပရိဝိဝေကအကျင့်ရယ်လို့ဝိဝေကအကျင့်၃ပါးဝိဝေကအကျင့်ဘယ်နှပါး၃ပါးအ အဲ့ဒီဝိဝေကအကျင့်သုံးပါးအထက်ကဘုန်းကြီးတို့ကာယဝိဝေကဆိုတာကကိုယ်အပြင်စိတ်ငြိမ်အောင်ကျင့်တာအကြောင်းတူကိစ္စမရှိတဲ့အခါအခြားပုဂ္ဂိုလ်တွေနဲ့ကုညီမှကိစ္စပြီးတဲ့အခါမျိုးတွေထားလိုက်တော့အဲ့တရားဟောတဲ့အခါမျိုးမှာအခြားသောပုဂ္ဂိုလ်တွေနဲ့ဆက်နွယ်နေတဲ့အခါမျိုးတွေထားလိုက်တော့အဲ့ဒါတွေကတော့အကြောင်းတူလို့ခေါ်ရအကြောင်းတူကိစ္စမရှိတဲ့အခါမှာအဖို့မမိတကိုယ်ဒီမိမိတယောက်ထဲနေနိုင်အောင်ကျင့်သုံးတာဟာกายวิเวกาตาบาเดกายวิเวกาဆိုတာတဘာတဲ့နေနိုင်အောင်ကျင့်သုံးဖြစ်ပြီးကိုယ်တရားတွေကိုရှုပွားသောနေရာဝဲအမတ်တရားကိုသာအမြတ်ထားပြီးတော့ကိုယ်တရားကမ္မထံတရားကိုမစွန့်လွတ်ဘဲနဲ့နေနေတဲ့ပုဂ္ဂိုလ်သည်กายวิเวกาအကျင့်ကိုကျင့်နေတာဘာကိုကျင့်နေတာစိတ်တဝိเวกาဆိုတာစိတ်အားဖြင့်စိတ်ငြိမ်တာတဲ့စေအားဖြင့်စိတ်ငြိမ်တယ်ဆိုတာကတမာတိရအောင်အာထုံမှုပါပဲတမာတိရအောင်အာထုံနေလို့ရှိရင်ဖြင့်စိတ်ကအလိုလိုငြိမ်သက်နေမှာဖြစ်ပါလေနိဝရဏတရားတွေကျင်းနေလို့ရှိရင်ထိုစိတ်သည်စိတ်ငြိမ်မှုကိုရနေတယ်ထိုစိတ်သည်ဘာကိုရနေမလဲအဲ့တော့စိတ်သည်စိတ်ငြိမ်မှုရနေပြီဆိုလို့ရှိရင်စိတ်တဝိဝေကဖြစ်နေတယ်ဘာဖြစ်နေတယ်ឧបតិវិវេកဆိုတာကတော့ဖြင့်ឧបតិတရား4ပါးလုံးကင်းနေတဲ့မြတ်သောနိဗ္ဗာန်ပါပဲတဲ့အဲ့ဒီឧបតិវិវេកမှာឧបតិកတပုတ်វិវេកတပုတ်វិវេកဆိုတဲ့ပါဠိကကင်းစိတ်ခြင်းឧបតិកသူ့ရဲ့အနေတီက4မျိုးဟောပါတယ်ទွယ်ဝိုက်လိန်လေခြင်းယထာလဲပြီးឧបតិ4ပါးပြည့်စုံတော့တင့်တယ်တော့យុត្តန္တံလို့ឧបតិပါဠိအနက်ဟောနိုင်တဲ့အနက်က၄မျိုးရှိတဲ့အနက်ဒီနေရာမှာတော့ဖြင့်ဥပတိ၄ပါးကိုသာလေဆိုလိုပါတယ်လို့ပြောလို့ဤဒါကြောင့်ဥပတိ၄ပါးလုံးကင်းတဲ့မြတ်သောနိဗ္ဗာန်ကိုဥပတိဝိဝေကလို့ခေါ်မယ်ဘာလို့ခေါ်မယ်ထို့တဲ့ကြောင့်နိဗ္ဗာန်မှာကာမဂုဏ်နဲ့ဆက်တဲ့ကာမဂုဏ်အာယုန်တွေနဲ့ဆက်တဲ့ကာမဥပဒိလည်းပဲကင်းစိတ်နေတယ်လောဘဒေါသစရဲကိလေသာဥပဒိတွေလည်းပဲကင်းစိတ်နေတယ်ကုသိုလ်ကံအကုသိုလ်ကံလို့ဆိုရတဲ့အဘိသင်္ခါရဥပဒိတွေလည်းပဲကင်းစိတ်နေတယ်နိဗ္ဗာန်မှာကုသိုလ်တရားတွေလည်းနိဗ္ဗာန်မှာမရှိတော့ဘူးအကုသိုလ်တရားလည်းပဲမရှိတော့ဘူးတဲ့ဒါကြောင့်နိဗ္ဗာန်မှာအဘိသင်္ခါရတရားတွေအဘိသင်္ခါရဥပဒိတရားတွေကင်းစိတ်နေတယ်လို့ဆိုလို့တဲ့ဒီတော့ယုံ nant ခန္ဓာလို့ခေါ်တယ်ဘဝအတိဖြစ်သည်ခန္ဓာဥပတိလည်းကင်းနေတယ်ဘာဝတိလည်းကင်းနေတယ်ဒါကြောင့်ဥပတိ၄ပါးလုံးကင်းစိတ်နေတဲ့အရတ်ကိုနိဗ္ဗာန်လို့ခေါ်တယ်ဘာလို့ခေါ်လဲဒါကြောင့်နိဗ္ဗာန်အရတ်ဒီတခြားလားဥပတိဝိဝေကလားဥပတိဝိဝေကလို့ပြောလိုက်ရင်နိဗ္ဗာန်အရတ်ပဲလို့သိထားရမှာဖြစ်ပါတယ်သို့အတွက်ကြောင့်မြတ်စွာဘုရား၏ဝိဝေက၃ပါးနှင့်ပြည့်စုံအောင်အတုလိုက်၍ကျင့်ဖို့တော်လိုမယ်လိုသလားမလိုဘူးလားအဖော်မယ်မိတကိုယ်ဒီနေခြင်းသည်ကာယဝိဝေကအကျင့်ကိုအတုလိုက်၍ကျင့်နေတာတမာတိဖြစ်အောင်ရှုမှတ်ပွားများအားထုတ်နေခြင်းသည်စိတ်တဝိဝေကအကျင့်ကိုအတုလိုက်၍ကျင့်နေတာဝိပဿနာအကျင့်တရားတွေကိုအားထုတ်နေခြင်းသည်ဥပရိဝိဝေကနှင့်ပြည့်စုံအောင်အတုလိုက်၍ကျင့်နေတာပါဠိပြည့်စုံအောင်ပါလိုက်ရည်နေတာပါလေဝိပဿနာအကျင့်တရားကိုရှုပါနေခြင်းသည်ဥပရိဝေကနှင့်ပြည့်စုံအောင်အတုလိုက်ရည်တာဝိပဿနာတရားကိုအထုတ်နေခြင်းသည်ဘာကိုအတုလိုက်ရည်နေတာတော့ဝိပဿနာမှာအမထုတ်ဖြစ်ဘူးဆိုဘလို့နီးနေမှဥပရိဝေကနဲ့မပြည့်စုံနိုင်ပါဘူးတဲ့ပြည့်စုံနိုင်မှာလားမပြည့်စုံနိုင်မှာလားဒါကြောင့်ဥပရိဝေကတို့ပြည့်စုံနိုင်ဖို့အတွက်ရှိဥစွာကာယဝေကအကျင့်ကိုအတုလိုက်၍ကျင့်ပြီးတော့စိတ်ဓာဝေကအကျင့်ကိုအတုလိုက်၍ကျင့်အရိဝေကနှစ်ပါးအကျင့်တရားကိုအတုလိုက်၍ကျင့်ပြီးဆိုလို့ရှိရင်ဝိပဿနာအကျင့်ကိုကျင့်လိုက်သည်နဲ့တပြိုင်တည်းကာယဝေကအကျင့်ကိုလည်းကျင့်ရရောက်သွားတယ်စိတ်ဓာဝေကအကျင့်ကိုလည်းကျင့်ရရောက်သွားတယ်ဥပရိဝေကအကျင့်ကိုလည်းအတုလိုက်၍ကျင့်ရရောက်သွားတဲ့အတွက်ဥပရိဝေကအကျင့်တရားလို့ခေါ်တဲ့နိဗ္ဗာန်တရားတွေနဲ့ပြည့်စုံသွားတဲ့အထိရောက်သွားနိုင်မှာဖြစ်ပါတယ်ရောက်နိုင်မှာလားမရောက်နိုင်မှာလားဒါကြောင့်မို့လို့မြတ်စွာဘုရား၏ဝိဝေက၃ပါးအကျင့်တရားတို့ကိုအတုလိုက်ပြီးတက္ကလပွားများအားထုတ်နိုင်ကြ၍
ဝေကသုံးပါးကျင့်တရားတို့နဲ့အတိအတိကိုစီကိုငါကောင်းစွာမတွေ့အတိအတိပြည့်စုံနိုင်ကြပါစေကုန်တည်း